ကျန်းခန့်သာလို့မဘာရက်လာတူတော်မောင်းမကွေးတိုင်းတောင်တွင်းကြီးမြို့အုံတော်နှစ်ရက်ကွက်ကခွေးယူကိုက်ခံလိုက်ရတဲ့အကြောင်းသူအကြောင်းသား၃ယောက်အနက်18နှစ်အရွယ်ရှိတဲ့ဆယ်တန်းအကြောင်းသူကလေးဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲမကွေးတိုင်းပြည်သူစေယုံကြီးမှာဆုံးပါသွားခဲ့ပါတယ်။သူနဲ့အတူခွေးကိုက်ခံလိုက်ရတဲ့အကြောင်းသူတဦးနဲ့အကြောင်းသားတဦးဟာလည်းခွေးယူပြန်ယောဂအတွက်စိုးရိမ်ရတာကြောင့်ခွေးယူပြန်ယောဂကာကွယ်ဆေးကိုအကြောင်းသူလေးတည်ဆုံပြီးနောက်မှာမှထိုးနှံခဲ့ရပါတယ်။တောင်တွင်းကြီးစေယုံမှာဆေးအလုံလောက်မရှိတာကြောင့်မကွေးပြည်သူစေယုံကြီးမှာတွားထိုးခဲ့ရတာပါငါတူသူတို့နဲ့အတူအခြားလူ18ယောက်လည်းအဲ့ဒီခွေးယူကြိုက်တာကိုခံခဲ့ရပါတယ်အကြိုက်ခံခဲ့ရတဲ့သူတွေအတွက်လည်းစိုးရိမ်စရာအနေထားပါပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကလည်းပဲခူးမြို့ပေါ်မှာလူအယောက်20ကျော်တနေ့တည်းခွေးယူကြိုက်တာကိုခံခဲ့ရတယ်ပဲခူးပြည်သူစေယုံကြီးမှာနေ့စဉ်ခွေးယူပြန်ယောဂကာကွယ်ဆေးလာထိုးနေတဲ့လူနာအယောက်80နဲ့100ကျားမှရှိနေပါတယ်ဒါကြောင့်ခွေးယူပြန်ယောဂကာကွယ်ဆေးပြတ်လတ်နေပြီးအခက်အခဲတွေဖြစ်ပေါ်နေတယ်လို့သိရပါတယ်။ဒါကြောင့်ဆေးရုံပြင်ပအလှူရှင်တွေကလှူဒန်းတဲ့ဆေးရုံအထောက်အကူပြုရန်ပုံငွေတွေကနေခွေးယူပြန်ယောဂကာကွယ်ဆေးကိုဝယ်သုံးနေရပြီးတစ်နေ့ကျပ်6သိန်းကျော်တစ်လပြန်မြ3200ကျပ်လောက်ကုန်ကျနေတယ်လို့သိရပါတယ်ငါတို့။ဒါအပြင်အဲ့ဒီလထဲမှာပဲအေယာဝတီတိုင်းဝါခေမမြို့နယ်ကကလေးမလေးတယောက်ကိုခွေးကိုက်လိုက်လို့ပြည်သူဆေးရုံကြီးမှာပါအသားအစာထိုးခွဲစိတ်ကုသမှုခံခဲ့ရပါတယ်။ဒီထက်ဆိုတဲ့ဖြစ်ရပ်ကတော့2018ဩဂတ်စ်လတုန်းကပျော်ပွဲမြို့နယ်မှာအသက်၄နှစ်အရွယ်ကလေးငယ်လေးတစ်ယောက်ကိုလမ်းဘွေးခွေးတုပ်ကဝိုင်းကိုက်လိုက်လို့ကလေးငယ်ရဲ့ခန္ဓာကိုယ်တစ်ခုလုံးဒဏ်ရာတွေမရှိမလရပြီးတေဆုံးခဲ့ရတယ်။2018မတ်လမှာလည်းမုံရွာမြို့မှာတနေ့တည်းလူ16ဦးခွေးယူကိုက်ခံခဲ့ရပြီး2018ဖေဖော်ဝါရီလမှာတော့ဖြူးမြို့မှာတနေ့တည်းလူ22ယောက်ခွေးယူအကိုက်ခံခဲ့ရပါတယ်။ဒီဖြစ်ရပ်တွေကိုကြည့်လိုက်ရင်ခွေးကိုက်ခံရတာဟာပြည်ညာနဲ့တိုင်းနေရာဒေသအနှံ့အပြားမှာဖြစ်ပွားနေပြီးလူအစုလိုက်အပြုံလိုက်အကိုက်ခံရတဲ့အပြင်တဦးစားနှစ်ဦးစားအကိုက်ခံနေကြတာလဲမြန်မာနိုင်ငံအနှံ့မှာဖြစ်ပွားနေပါတယ်ငါတူစကိုင်းတိုင်းမြင်းမှုမျိုးနယ်မှာလဲခွေးယူကိုက်ခံရလို့မိသားစု၃ဦးစလုံးတနေ့တည်းတေဆုံးခဲ့ရတဲ့အဖြစ်ပြက်ဖြစ်ပွားခဲ့ပါသေးတယ်မြန်မာနိုင်ငံမှာခွေးကောင်ရီ၄တန်းလောက်ရှိနေပြီးရန်ကုန်ပြည်သူဆေးရုံကြီးကိုပြီးခဲ့တဲ့2018ခုနှစ်အတွင်းခွေးကိုက်ခံရတဲ့လူနာ16,254ဦးကာကွယ်ဆေးလာရောက်ထိုးနှံခဲ့တယ်လို့ဆေးရုံမှတ်တမ်းတွေကသိရပါတယ်2018ဇန်နဝါရီလကနေဇူလိုင်လထိခွေးကိုက်ခံရတဲ့လူနာ6000လောက်ကာကွယ်ဆေးလာရောက်ထိုးနှံခဲ့ပြီးခွေးယူပြန်ယောဂကြောင့်ဆေးကုသခဲ့ရတဲ့လူနာ18ဦးအနက်6ဦးတေဆုံးခဲ့ရပါတယ်ငါတူမြန်မာနိုင်ငံဟာအရှိတောင်အာရှမှာခွေးယူပြန်ယောဂဖြစ်ပွားမှုအများဆုံးနိုင်ငံထဲမှာပါဝင်နေပါတယ်အထူးသဖြင့်တပြည်လုံးအတိုင်းအတာနဲ့ဆိုရန်ကုန်မြို့ဟာအခြားမြို့နယ်တွေထက်ခွေးကောင်ကြီးအဆမတန်ပေါက်ဖွားနေပါတယ်ရက်ွက်တွေထဲမှာခွေးလီခွေးလင်းတွေအုပ်လိုက်တောလာကြက်စားနေကြပါတယ်2016ခုနှစ်ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သုတေတနစစ်တမ်းတွေအရခွေးနှစ်ကောင်မှာတစ်ကောင်ဟာခွေးယူပြန်ယောဂပိုးရှိနိုင်တယ်လို့ဆိုထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရခွေးယူပြန်ယောဂကြောင့်တေဆုံးမှုဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆို2014ခုနှစ်မှာ139ဦး2015ခုနှစ်မှာ101ဦး2016ခုနှစ်မှာ98ဦးနဲ့2018ခုနှစ်မှာ82ဦးရှိခဲ့တယ်လို့ဆိုပါတယ်ငါတို့။ဒါကြောင့်ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကခွေးယူပြန်ယောဂကိုညှော့နှဲအောင်စီမံချက်ချအကောင့်ထဲပေါ်ဆောင်ရွက်ဖို့ပြည်တော်စုအစိုးရအားတိုက်တွန်းကြောင်းအဆိုကိုမင်းလမဲဆန္ဒမျိုးနယ်ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းအောင်စိုးကတင်သွင်းခဲ့ပါတယ်။အဲ့ဒီအဆိုကိုပြည်သူတွေကဝမ်းမြောက်ဝမ်းသာထောက်ခံကြကြောင်းဆိုရှယ်မီဒီယာတွေမှာဖတ်လိုက်ရပါတယ်။လက်ရှိမှာနိုင်ငံတော်အစိုးရကခွေးယူပြန်ယောဂကာကွယ်ဆေးကိုပြည်နယ်နယ်တိုင်းတွေမှာရှိတဲ့ပြည်သူဆေးရုံတွေနဲ့ဒေသနယ်ဆေးကန်းတွေမှာအခမဲ့ထိုးနှံပေးနေတယ်လို့ဆိုပေမဲ့ဆေးဝါးလုံလောက်မှုမရှိလို့ပြည်သူတွေဟာပြင်ပဆေးကန်းကိုသာအားကိုးနေကြပါတယ်ခွေးယူပြန်ယောဂကာကွယ်ဆေးထိုးနိုင်ရင်ကြက်4000လောက်ကျသင့်မှာဖြစ်တဲ့အတွက်အခြေခံလူဒန်းစားတွေအဖို့ကတော့ကြီးစွာသောဝင်တော့ဝင်ပို့ပါခွေးကိုက်ခံရပေမဲ့ဆေးရုံတွေမှာကာကွယ်ဆေးမလုံလောက်လို့ပြင်ပဆေးကန်းတွေမှာလည်းဆေးမထိုးနိုင်လို့အသက်ဆုံးရှုံးခဲ့ရတဲ့ပြည်သူတွေလည်းရှိနေပါတယ်ခွေးယူပြန်ယောဂကာကွယ်ဆေးကိုခွေးတစ်ကောင်မှာထိုးနှံပေးတာဖြစ်ဖြစ်ခွေးတစ်ကောင်ကိုသားကြောဖြတ်တာပဲဖြစ်ဖြစ်ကြက်4000ကနေ5000လောက်ကုန်ကျမှာဖြစ်တဲ့အတွက်ခွေးကောင်ကြီး4တန်းကျော်လောက်ကိုသားကြောဖြတ်ပေးဖို့အစိုးရမှလည်းလုံလောက်တဲ့ budget ရှိမနေနိုင်ပါဘူးငါတူ။ဒါပေမဲ့လို့အစိုးရဟာလာမယ့်နှစ်ကနေစပြီး၃နှစ်အတွင်းခွေးကောင်ကြီးတန်းတန်းကိုခွေးယူပြန်ယောဂကာကွယ်ဆေးထိုးနှံပေးမယ်လို့ပြောထားပါရယ်။ခွေးယူပြန်ယောဂကင်းစင်ပပအောင်ဆောင်ရွက်ရမှာကာကွယ်ဆေးထိုးပေးရုံနဲ့လည်းမလုံလောက်ပါဘူး။မြို့တိုင်းရက်ွက်တိုင်းမှာအစမတန်တိုးဝလာနေတဲ့ခွေးလီခွေးလင်းတွေပြဿနာကိုအရင်ကိန်းတွယ်ဖြေရှင်းဖို့လိုအပ်ပါရယ်။တလောကခွေးစိုးတွေတောင်းကျန်းလွန်းလို့ရန်ကုန်မြို့မှာရှိတဲ့မျိုးနယ်တစ်ခုကနေစီပင်သားရကိုအကြောင်းကြားတိုင်ကြားတာကြောင့်စီပင်ကနေခွေးလီခွေးလင်းတွေကိုအစိတ်ချခဲ့ပါတယ်။အဲဒီမှာခွေးချစ်သူများအသင်းအဖွဲ့ကမခံမျက်နိုင်ဖြစ်ပြီးစနပြကန့်ကွက်ခဲ့ကြပါတယ်။ ခွေလီခွေလင်းတွေကိုဖယ်ရှားရမှာမြို့တော်စီပင်ဟာခွေချစ်သူများအသင်းအဖွဲ့အစည်းနဲ့အမြဲတမ်းထိတ်တိုက်တွေ့နေရပါတယ်ငါတို့နိုင်ငံဟာဗုဒ္ဓဘာသာကိုလူအများစုကိုးကွယ်နေကြတဲ့နိုင်ငံဖြစ်တာကြောင့်ပါဏာတိပါတာဆိုတဲ့သူများအသက်တတ်တာကိုတတ်နိုင်သမျှရှောင်ကျဉ်ကြပါတယ်ဒါပေမဲ့ဒီနေရာမှာရွေးချယ်စရာကနှစ်ခုပဲရှိလာပါတယ်ခွေးတစ်ကောင်ရဲ့အသက်နဲ့လူတစ်ယောက်ရဲ့အသက်ဘယ်အရာကတန်ဖိုးရှိတယ်လဲဆိုတာကိုပါခွေးချစ်သူတွေအနေနဲ့လည်းခွေးကိုစနစ်တကျမွေးမြူပြီးကိုယ့်ခွေးကိုတာဝန်ယူစောက်ရှောက်ဖို့လိုအပ်ပါတယ်အစာကျွေးနေရုံတစ်ခုတည်းနဲ့မလုံလောက်ပါဘူးအစိုးရအနေနဲ့လည်းခွေးယူပြန်ယောဂကင်းစင်ဖို့အတွက်စီမံချက်နဲ့ဆောင်ရွက်တာပြည်သူတွေကလည်းကျန်းမာရေးအသိရှိပြီးခွေးကိုက်မခံရအောင်ဂရုပြုနေထိုင်တာအကိုက်ခံရပါကလည်းနီးစပ်ရာကျန်းမာရေးဌာနတွေမှာကာကွယ်ဆေးထိုးနှံတာတွေလှုပ်ဆောင်ခြင်းအပြင်ခွေးယူပြန်ယောဂဖြစ်ပွားမှုကနေကင်းဝေးအောင်နေထိုင်ကြပါစို့လို့တိုက်တွန်းခြင်းဒီတစ်ပတ်ဤကုံချုပ်လိုက်ပြစေမင်းလဲအာရင်ငါသည်စာပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး